ကိုဗစ်ကယောဂါကြောင့်ကိုဒေတာကိုမပြောင်းနိုင်ပဲဖြစ်နေသူတွေရောက်ရာအရက်မှာကြိုတင်ပေးပေးခွင့်ရမှာဖြစ်တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်တာကိုတင်ပြပေးချင်ပါတယ်။ကျွန်မမိခါပါ။မြန်မာနိုင်ငံမှာလပိုင်းအတွင်းကိုဗစ်ယောဂါကြောင့်သေဆုံးသူ900ကျော်နဲ့ကူးစက်သူ2000ကျော်တိုးလာရာကကူးစက်မှုတွေကိုထိန်းချုပ်ဖို့သွားလာလှုပ်ရှားမှုတွေကိုကန့်သက်ထားတာပါ။ဒီလိုအသွားလာတွေကန့်သက်ထားချိန်မှာနေရက်မပြောင်းနိုင်ပဲဖြစ်နေသူတွေအနေနဲ့ရှိလာတဲ့မှာကျင်းပမဲ့ရွေးကောက်ပွဲမှာမဲပေးခွင့်မဆုံးရှုံးရအောင်ကြိုတင်မဲပေးခွင့်ပြုဖို့စီစဉ်နေတာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးခင်မောင်ဦးက VOA ကိုပြောပါတယ်
ကိုဗစ်ကာလဖြစ်တဲ့အတွက်တချို့ပုံစံတွေကသူကရောက်တဲ့နေရာမှာခီးတွေတော့မရဘူးဖြစ်နေတာပေါ့ဒီဟိုတမအားဖြင့်အသက်ဆွေးရှင်နေပြည်တဲ့နိုင်ငံသားအဲ့နိုင်ငံသားနိုင်ငံသားပြည်ပွင့်ရသူတို့ကဒါအမင်းစင်းမှာလည်းပါတယ်နေပြည်လို့ရတာအခုဟာကြတော့ကျွန်တော်တို့ကဒီပေါင်း90တယ်မနေ့ရောက်နေရလေတချို့လူတွေကြတော့သုံးကကြီးနဲ့အကျုံးဝင်တာပေါ့လေဟိုဒါပေမဲ့တချို့ကြတော့ရ90မပြည့်တဲ့လူတွေရှိမယ်လေအဲ့ခါကျတော့သူကသုံးကကြီးနဲ့လည်းအကျုံးဝင်ဘူးရောက်တဲ့နေရာလည်းသူကမဲပေးဖို့လိုအပ်လာတယ်ဆက်ဆံရည်လည်းပြန်ပေးလို့မရတော့တဲ့ခါကျတော့အဲကြောင့်ပုံစံ15နဲ့ခွင့်ပြုလိုက်တာပေါ့လေဟုတ်ကဲ့အဲ့ဒါလေးကတော့ကျွန်တော်တို့လဲကူအောင်နဲ့အဆင်ပြေအောင်ကျွန်တော်တို့လုပ်ပေးပါလိမ့်မယ်ဖြည့်လျှော့ပြီးလုပ်တာဆောင်ရွက်ပေးတာဖြစ်တဲ့အတွက်လေဟိုကျွန်တော်တို့ပုံမှန်အဖြစ်နဲ့ဥပဒေလေးတွေတတ်မှတ်ချက်တွေရှိပြီးသားပါပုံမှန်လုပ်နေတဲ့ပုံစံကားလေးစာလို့ဟာတော့ကျွန်တော်တို့ဒီကိုဗစ်ကြောင့်ဖြစ်လာတဲ့ကိစ္စမှာဆောင်ရွက်ပေးတာကြောင့်လဲကူအောင်နဲ့ညီညာအောင်နဲ့အဆင်ပြေအောင်ကျွန်တော်တို့ instruction လေးတွေပေးပါလိမ့်မယ်နော
်နောက်ပြီးရွေးကောက်ပွဲကော်မရှင်ကမဲဆန္ဒနယ်ပြည်ပမှာရပ်ပေါင်း90ထက်မနည်းရောက်နေသူတွေကိုဒေတာကကိုစလဲတွေကိုရောက်တဲ့နေရာကနေမဲပေးခြင်းနဲ့ဆိုရင်လေသက်ဆိုင်ရာရက်ွက်ကြေးရွာအုပ်စုကော်မရှင်အဖွဲ့အစည်းတွေထံမှကြိုတင်မဲလျှောက်ထားနိုင်ဖို့ခွင့်ပြုပေးထားပါတယ်။ရွေးကောက်ပွဲကျင်းပဖို့တလားတော့မလိုတော့တဲ့အချိန်မှာပဲမဲဆန္ဒနယ်မြေပြည်ပရောက်နေသူတွေမဲပေးခွင့်ပြုမဲ့အစီအစဉ်နဲ့ပတ်သက်လို့တိတိကျကျမသိရသေးဘူးလို့ရန်ကုန်တိုင်းစမ်းကြောင်းမြို့နယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်မြို့နယ်ဥက္ကဋ္ဌဦးမျိုးချစ်ကပြောပါတယ်
အဲ့ဒါကယူရီးမီယာစီရင်ဆောင်ရွက်နေတယ်အဲ့ဒီကိစ္စနဲ့ပတ်သက်လို့ညွှန်ကြားချက်မလာသေးဘူးညွှန်ကြားချက်လာပြီးတော့ညွှန်ကြားချက်အတိုင်းပြုလို့ရမယ်ဒီစီရင်ရှိပါတယ်ဆိုတော့အလုံးတော့အတိအကျသိတယ်ဒါပေမဲ့ဒီနေ့မှစလို့မပြောလို့ရမယ်ဆိုတော့အတိအကျကိုအတိအကျတဲ့အတွက်ကျွန်တော်လောလောဆယ်တော့ပြောလို့မရဘူးသူတင်မဲ့လို့ရတယ်ဆိုတာကတော့နည်းနည်းတော့ဖြည်းဖြည်းလေးရှိတယ်အဲ့ဒီနေရာမှာဟိုအင်းလေးနေပါမနေပါဆိုလို့သူတင်မဲ့မလို့ရှင်တဲ့ကကျွန်တော်မဲခုံကြည့်တယ်မဲခုံကိုလိုရတယ်ဒီဒီမဲခုံကိုချိတ်ပြရတယ်အဲ့မှမရှိအောင်ဆိုတာအတိအကျပြီးဆိုရရမြတ်ပါဘူးပါတီကိုစရဲလို့ဒီလိုဒီခေါ်ပြီးတော့အဲ့ဒီဒီမဲခုံကိုရှင်းရတာခင်ဗျာမဲခုံရဲ့လုံခြုံရေးနဲ့မဲခုံရဲ့အနေအထားတွေတောင်းပြရတယ်ဒီဒီမဲပြီးကြည့်ဒီဒီနဲ့တတ်တဲ့လူလည်းစနစ်ကြီးအမှားသာပြီးမဲခုံကိုပြရတာဖြစ်တော့ညီညာမှာအမှားရင်းမရှိဘူးလို့ပဲ
ရွေးကောက်ပွဲဥပဒေမှာကြိုတင်မဲပေးခွင့်ရှိသူတွေအနေနဲ့သတ်မှတ်ထားတဲ့အထက်မှာယောဂဝေဒနာပြင်းထန်စွာခံစားနေရသူအသက်အရွယ်ကြီးရင်သူတားဖွာနေသူရေစခန်းဒါမှမဟုတ်အကျဉ်းစခန်းမှာအကျဉ်းကြခံနေရသူဆေးရုံမှာအတွင်းလူနာအနေနဲ့ဆေးကူးတောင်းမှုခံနေရသူတွေပါဝင်ကြပါတယ်မဲဆန္ဒနယ်မြေပြည်ပမှာယာယီတာဝန်ထမ်းဆောင်နေတဲ့နိုင်ငံဝန်ထမ်းတပ်မတော်သားရဲတပ်ဖွဲ့ဝင်တွေအနေနဲ့မဲရုံကိုကိုယ်တိုင်လာရောက်မဲမပေးနိုင်ရင်ကြိုတင်မဲ့လက်မှတ်နဲ့ဆန္ဒမဲပေးနိုင်ဖို့သက်ဆိုင်ရာကော်မရှင်အဖွဲ့အစည်းတွေကစီစဉ်ဆောင်ရွက်ပေးရမယ်လို့ရွေးကောက်ပွဲဥပဒေမှာဖော်ပြထားပါတယ်။လာမယ့်ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူ38တန်းကျော်အနက်56တန်းကျော်ရှိတဲ့ရန်ကုန်တိုင်းမှာတော့ကက်ယောဂါကူးစက်မှုအများဆုံးဖြစ်နေတာကြောင့်အိမ်ပြင်မထွက်ဖို့လည်းအမိန့်ထုတ်ထားရတာမို့ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာအကန့်အသတ်တွေရှိနေရပါတယ်။ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကတော့မဲပေးခွင့်ရှိသူတွေတက်နိုင်သမျှမဲပေးနိုင်အောင်စီစဉ်နေပြီးကိုဗစ်ရောဂါရှိမရှိတီးခြားခွဲထားပြီးစောင့်ကြည့်စစ်ဆေးခံနေရသူတွေပါမဲပေးခွင့်ရှိဖို့အတွက်ကြိုတင်မဲပေးနိုင်ဖို့စီစဉ်ဆောင်ရွက်သွားမယ်လို့လည်းပြောဆိုထားပါတယ်ရှင်။ကျွန်မမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်။